ကိုရီးယားကျွန်းဆောင်မှာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲအမေရိကန်ဒုတမရမိုက်ပန့်စ်ဟာတောင်ကိုရီးယားနိုင်ငံကိုတင်းနှင်းလွင်နေမှာတွားရောက်တာအပါအဝင်အာရှပစိဖိတ်ဒေသအတွက်ခီးထောက်ခံသွားပြီးဖြစ်ပါတယ်။အာရှပစိဖိတ်ဒေသအတွင်းကတောင်ကိုရီးယား၊ဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျတို့အပြင်ဟာဝိုင်ကျွန်းကိုပါတွားရောက်မဲ့ဆေးရတာခီးစဉ်အတွက်ဒုတမရမိုက်ပန့်စ်ဟာဝါရှင်တန်ဒီစီမြို့တော်ကနေစနေနေ့မှာထွက်ခွာသွားတာဖြစ်ပါတယ်။ဒုတမရတအူအနေနဲ့ပထမဆုံးအကြိမ်အာရှပစိဖိတ်ဒေသကိုတရားဝင်တွားရောက်တဲ့ဒီခီးစဉ်အတွင်းမြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရေးလှုပ်ဆောင်မှုတွေအပါအဝင်ကုန်သွယ်ရေးစီးပွားရေးနဲ့အလုံးစုံရေးဆိုင်ရာကိစ္စရပ်တွေကိုခေါင်းဆောင်အသီးသီးနဲ့တွေ့ဆုံဆွေးနွေးတော့မှာဖြစ်ပါတယ်။ဒုတိယမိုက်ပန့်စ်ဟာအမေရိကန်အစိုးရအနေနဲ့အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေနဲ့လှုပ်ဖော်ကမ်းပဲနိုင်ငံတွေအပေါ်အထူးတန်ဖိုးထားပြီးချင်းကပ်လှုပ်ဆောင်သွားမယ်ဆိုတာကိုထပ်လောင်းပြောကြားသွားမှာဖြစ်ကြောင်းဒုတိယရဲ့ပြောခွင့်ရမတ်ကလော့တာက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာစနေနေ့မှာအများကမျှော်လင့်ထားတဲ့အတိုင်းနျူကလ িয়ার စံတပ်ပောက်ခွဲမှုမပြုတ်လုံနိုင်ခဲ့ပေမဲ့အီတီလာ15ရက်နေ့မှာကြောက်တဲ့မြောက်ကိုရီးယားနိုင်ငံကိုစတင်တည်ထောင်သူလက်ဖြင့်လက်ရှိခေါင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးဖြစ်သူကင်မီဆွန်းရဲ့မွေးနေ့အထိမ်းအမှတ်ဖြစ်ကျင်းပတဲ့စီးရီးပြအခမ်းအနားကိုကင်ဂျွန်အွန်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။နောက်ဆုံးရရှိတဲ့သတင်းတွေအရကတော့မြောက်ကိုရီးယားကစနေနေ့မှာပြုလုပ်ဖို့ရှိတဲ့ဒုံးကျည်စံတပ်ပြုလုပ်မှုအစီအစဉ်ဟာမအောင်မြင်ပဲပြတ်သွားခဲ့တယ်လို့ဆိုပါတယ်။